ဒါကတော့အဆိုအဝါဆုံးရေကြီးရေလျှံမှုနဲ့ကြုံခဲ့ရတဲ့ပဲခူးမှာတောက်သုံးရည်နဲ့ဆေးဝါးတွေအေးပေါ်လိုအပ်နေတဲ့အခြေအနေကိုမမြတစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အထောက်ထားမဲ့တဲ့မြန်မာ80နီးပါးထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်မှာအဖမ်းခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။ထိုင်းနိုင်ငံအလဲပိုင်းဥထိုင်းမြို့နယ်တဲကအလုတ္တမ1000ကျော်အလုတ်လုပ်ကိုင်နေတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်ကိုအောက်တိုဘာလ14ရက်နေ့မှာဒေသခံတွေကတိုင်ကြားချက်အရအလုတ်ကိုင်ဦးစီးဌာနကတွားရောက်စစ်ဆေးခဲ့ပါတယ်။အဲ့ဒီမှာတော့မြန်မာ69ဦးအပါအဝင်အထောက်ထားမဲ့တရားမဝင်နိုင်ငံခြားသားအလုတ္တမ300ကျော်ဖမ်းဆီးအရေးယူခြင်းကိုခံခဲ့ရပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံအလဲပိုင်းကဖရာနခွန်စီအယုဒ္ဓယခရိုင်ဥထိုင်းမြို့နယ်ထဲမှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွင်နေထိုင်နေတဲ့နိုင်ငံခြားသားအလုပ်သမား1000ကျော်ဟာကျန်းမာရေးနဲ့မညီညွတ်တဲ့မတန့်ရှင်းတဲ့ပစ္စည်းတွေကိုစွန့်ပစ်တာနဲ့ရေစိုးတွေကိုလည်းချောင်းတွေထဲမှာစွန့်ပစ်ကြတဲ့အပြင်အဲ့ဒီဒေသကစိုက်ပျိုးထားတဲ့လေယာထွက်ကုန်ပစ္စည်းတွေကိုခိုးယူတယ်ဆိုပြီးဒေသခံတွေကအလုပ်ကံဦးစီးဌာနကိုတိုင်ကြားခဲ့တာဖြစ်ပါတယ်။အခုလိုမျိုးဒေသခံရွာသားတွေရဲ့တိုင်ကြားချက်ကြောင့်လာရောက်စစ်ဆေးရကနေအထောက်ထားမဲ့အလုတ်လုတ်ကိုင်နေသူတွေကိုတွေ့ရှိခဲ့တာဖြစ်ပြီးတရားဝင်ဆ ਾਇ ရွက်ဆာလမ်းမပြနိုင်တဲ့မြန်မာပြည်အပါအဝင်အလုတ်သမား300ကျော်ကိုဖမ်းဆီးအရေးယူဖို့စီစဉ်ခဲ့တာဖြစ်ကြောင်းအဲ့ဒီနေရာကိုတွားရောက်စစ်ဆေးခဲ့တဲ့အလုတ်ကိုင်ဦးစီးဌာနရဲ့ခိတညွှန်ကြားရေးမှူးချုပ် Miss Van Rawi ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်လမ်းပေါ်မီရန်ကတောင်တောင်းနะคะจํานวน347คนนะคะเป็นเมียนมา69คนกัมพูชา278คนนะคะ
အဲ့ဒီဆောက်လုပ်ရေးလုပ်ငန်းခွင်မှာနိုင်ငံကူးလက်မှတ်တရားဝင်ဆိုင်ရွက်စာတမ်းအထောက်ထားမရှိပဲနေထိုင်အလုပ်လုပ်ကိုင်နေကြတဲ့ကမ္ဘောဒီးယားနိုင်ငံသား258ဦးနဲ့မြန်မာနိုင်ငံသား69ဦးစုစုပေါင်း348ဦးကိုဖမ်းဆီးရမိပါတယ်သူတို့ကိုဥထိုင်းမြို့နယ်ရဲစခန်းမှာထိမ့်သိမ်းထားပြီးဥပဒေအရအရေးယူနိုင်ရေးအတွက်ဆောင်ရွက်နေပါတယ်ဆိုပြီးပြောသွားတာပါဒီနိုင်ငံသားတွေနေထိုင်နေတဲ့နေရာမှာရှိတဲ့စောက်ရည်ကန်တွေဟာလည်းရေတွေညစ်ညမ်းပြီးနန်းစော်နေသလိုရက်ွက်ထဲမှာလည်းပစ္စည်းခိုးမှုတွေများလာတဲ့အပြင်ခိုက်ရန်ဖြစ်ပွားမှုတွေလည်းမကြာခဏတွေ့လာရတယ်ဆိုပြီးဒေသခံတွေကတိုင်ကြားလာတဲ့အတွက်အခုလိုမျိုးတွားရောက်စစ်ဆေးရတာဖြစ်တယ်လို့လည်းသူကဆက်ပြောပြပါတယ်အခုလိုမျိုးဝင်ရောက်စစ်ဆေးရမှာအထောက်ထားပြည်စုံသူတွေတွေ့ရပေမဲ့ဆိုင်ရွက်စာတမ်းပျောက်ဆုံးနေသူတွေအလုံသမားလက်မှတ်လျှောက်ထားသေးသူတွေကိုပါစစ်ဆေးတွေ့ရှိရတဲ့အတွက်စနစ်တကျတိတိကျကျစစ်ဆေးမှုတွေထပ်ပြီးတော့လုံဆောင်သွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။တရားမဝင်အလုလုကန်နေတဲ့အလုသမားတွေရှိမရှိတင်းတင်းကြပ်ကြပ်စစ်ဆေးဖို့သက်ဆိုင်ရာအာဏာပိုင်တွေကိုညွှန်ကြားထားသလိုအလုရှင်နဲ့အလုသမားတွေကြားအသိပညာပေးမှုတွေပုံမှန်လုံဆောင်ဖို့အလုသမားရေးရာနဲ့ပတ်သက်တဲ့ဥပဒေကိုမှန်ကန်စွာလိုက်နာဖို့လိုအပ်ကြောင်းကိုလည်းအလုကန်ဦးစီးဌာနက Miss Sanrawi ကပြောကြားခဲ့ပါတယ်။ဒီဆောက်လုပ်ရေးလုပ်ငန်းခွင်ကအလုသမားတန်းရားကိုတော့ဒေသအုပ်ချုပ်ရေးအဖွဲ့တွေနဲ့ရဲတပ်ဖွဲ့ဝင်အင်အားတရားဝင်ကျင်လောက်နဲ့လာရောက်ဆက်စည်းခဲ့တာဖြစ်ပါတယ်အခုဖမ်းဆီးခံရတဲ့အထောက်ထားမဲ့မြန်မာတွေနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မသိရသေးပါဘူးရှင်